နိုင်ငံသီးသီးကတိုက်ရင်အားတွေချက်သိမ်းနေဟာကမ္ဘာနေနိုင်ရေးအတွက်အဓိကတော့ချက်ဖြစ်တယ်လို့ဝေယောက်တိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်းလာမာကစနေနေ့မှာပြောကြားလိုက်ပါတယ်။စစ်အင်အားတွေချက်သိမ်းနေဆိုတဲ့နေရာမှာလည်းနှစ်ဆင့်ရှိကြောင်းနဲ့အဲ့ဒါတွေကတော့စစ်အတွင်းပိုင်းနဲ့အပြင်ပိုင်းဆိုင်ရာစစ်လက်နက်ပစ္စည်းတွေချက်သိမ်းခြင်းဖြစ်ကြောင်းပြောပါတယ်။အိန္ဒိယနိုင်ငံနယူးဒေလီမြို့မှာကိုကျင်တရားနဲ့ပျော်ရွှင်မှုဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့အခမ်းအနားမှာပြောကြားတဲ့မင်းကောင်မှာဖုန်တော်ကြီးဒလိုင်းလာမာကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးအဲ့ဒီအခမ်းအနားကိုအိန္ဒိယလက်အောက်ခံဂျမ္မူနဲ့ကက်ရှမီးယားပြည်နယ်အုပ်ချုပ်ရေးမှူးဟောင်းအန်အန်ဗိုရာဝါတဲ့အောက်ခဲ့တာပါတိဘက်ဒေသကိုလွတ်လပ်ရေးပေးပါလို့သူ့အနေနဲ့တောင်းဆိုနေခြင်းမဟုတ်ပဲတိဘက်ယဉ်ကျေးမှုကိုအသေးမှပြုပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ပေးဖို့တောင်းဆိုနေခြင်းဖြစ်ကြောင်းဖုန်တော်ကြီးဒလိုင်းလာမာကပြောပါတယ်တိဘက်ဒေသကိုတရုတ်တို့က1950ခုနှစ်မှာတင်ပတ်ခြင်းကရင်းကြံတော်လွတ်မြောက်ရေးလို့တရုတ်တို့ကအမည်ပေးခဲ့တာပါတရုတ်ရဲ့နေချက်တင်ပတ်မှုကိုဆန့်ကျင်အောင်ကြွမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ဒလိုင်းလာမာဟာသူ့ရဲ့နောက်လိုက်တင်တဲ့အတူအိန္ဒိယနိုင်ငံကို1959ခုနှစ်မတ်လမှာထွက်ပြေးတင်ဆောင်ခဲ့ပါတယ်